ဒီဇင်ဘာလ3ရက်ဂျပန် Forward သတင်းစာမှာမြန်မာနိုင်ငံအတွက်တရုတ်ရဲ့လုံရည်ဩဇာလွှမ်းမိုးမှုကိုရပ်တန့်နှံ့ရေးမှာဒီမိုကရေစီဖော်ဆောင်ရေးကသာအဓိကကျတယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အင်ဒိုချိုင်းနာကျွန်းစုရဲ့အနောက်ဘက်မှာတည်ရှိတဲ့မြန်မာနိုင်ငံဟာပထဝီမဟာဗျူဟာအရအရေးပါတဲ့နေရာမှာရှိနေပြီးဂျပန်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအတွက်လည်းလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးရည်မှန်းချက်ထားရှိနိုင်တဲ့ဒေသလည်းဖြစ်နေပါတယ်။ဒါပေမဲ့လူဦးရေ55သန်းလောက်ရှိပြီးစစ်ရုပ်ချုပ်ရေးအောက်မှာနှစ်ပေါင်း50ကျော်ကြာရောက်ခဲ့ရပြီးတော့တရုတ်ရဲ့ဩဇာရိတ်အောက်မှာလည်းရှိနေတဲ့မြန်မာလူနိုင်ငံတကာနိုင်ငံအတွက်ဒီမိုကရေစီပြုစုပြောထောင်ဖို့ပိတ်တော်မလွဲကူနိုင်ဘူးလို့ဆောင်းပါးကဆိုပါတယ်။နိုဝင်ဘာလဆန်းပိုင်းကကျင်းပခဲ့တဲ့ဒုတိယအကြိမ်ရွေးကောက်ပွဲမှာဒေါ်စန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်နေရာတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ်။အစိုးရအဖြစ်၅နှစ်သက်တမ်းဆောင်ရွက်ခဲ့စဉ်တွင်ပြည်ရင်းငြိမ်းချမ်းရေးအပါအဝင်ရွေးကောက်ပွဲကာလကတိစကားတွေကိုအကောင့်ထဲမဖော်နိုင်ခဲ့တာကြောင့်ဒုတိယရွေးကောက်ပွဲမှာအခြေအနေသိပ်ပြီးတော့မကောင်းနိုင်ဘူးလို့နိုင်ငံတကာလက်လာသူတွေကယူဆခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာမြန်မာပြည်သူတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပဲထပ်မံရွေးချယ်ခဲ့ကြပါတယ်။စစ်တပ်နဲ့နှိစက်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကတော့လွတ်တော်နေရာအနည်းငယ်သာရခဲ့ပါတယ်။ဆရာနာရှင်လက်အောက်မှာလွတ်လပ်စွာပြောဆိုခွင့်ကိုတင်းတင်းကြပ်ကြပ်ပြနေထားပြီးတပ်သည့်ပညာရှင်တွေပြည်တွင်းကနေပြီးတော့ထွက်ခွာနေကြတဲ့နိုင်ငံအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံရတဲ့နိုင်ငံဖြစ်နေတဲ့အတွက်မြန်မာဟာထိုင်းဘာဝင်တခြားအရှေ့တောင်အာရှနိုင်ငံတွေလိုစီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့လွှဲချော်ခဲ့ရကြောင်းလည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအမြင့်ဆွဲနိုင်ဖို့အကြီးအမားဆုံးအတားအဆီးတွေကတော့စစ်တပ်ရေးဆွဲတဲ့အခြေခံဥပဒေအရစစ်တပ်ကိုယ်စားလှယ်တွေကရွေးကောက်တင်မြှောက်ခံစရာမလိုပဲလွတ်တော်နေရာလေးပုံတစ်ပုံကိုအပိုင်အစရရှိအောင်လုပ်ထားတာဝင်ကြီးဌာနတချို့ကိုစစ်တပ်ကထိန်းချုပ်ထားတာစတဲ့ကိစ္စတွေပဲဖြစ်ပါတယ်တဲ့ပြီးခဲ့တဲ့လက်တလော့ရွေးကောက်ပွဲရလဒ်တွေအရအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးစစ်တပ်ဟာတစုံတရာအလေးနဲ့စဉ်းစားဆုံးဖြတ်လောက်ခွဲရှိကြောင်းလည်းဆောင်းပါးကဖော်ပြပါတယ်ဒေါ်စန်းစုကြည်ကိုယ်တိုင်လည်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတုံ့နှိပ်ပါဝေးစိတ်ဆိတ်နေနေတဲ့အတွက်အနောက်နိုင်ငံတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်တာကိုခံရတာလည်းဖြစ်ပါတယ်တဲ့အိန္ဒိယသမုဒ္ဒရာကိုမျက်နှာမူထားတဲ့မြန်မာနိုင်ငံဟာတရုတ်နဲ့လည်းနယ်စပ်ချင်းထိစပ်နေတာဖြစ်လို့တရုတ်တွေလည်းမြန်မာဟာအိန္ဒိယသမုဒ္ဒရာစီထွက်ပေါက်လာနေဖြစ်နေပါတယ်ဒါအပြင်တရုတ်ရဲ့ဇင်းကြံနဲ့ပတ်လည်အစီအစဉ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလက်စီမံကိန်းအတွက်လည်းနှစ်နိုင်ငံကြားမှာဆောင်ရွက်စရာတွေရှိနေတာပါမြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်ရေးကာလအတွင်းတရုတ်ကအကူအညီအများပြားပေးခဲ့ပါတယ်ဒီနေ့မှာတော့တရုတ်ကအပြုံးနယ်ပဲထောက်ပံ့နေတယ်လို့ဆောင်းပါးကဆိုပါတယ်ရိုဟင်ဂျာကိစ္စကိုလည်းမြန်မာပြည်တွင်းရဲ့ပြည်ထောင်တာဖြစ်ကြောင်းတရုတ်ကပြောဆိုခဲ့ပါတယ်ဒါအပြင်ဂျပန်အစိုးရအနေနဲ့ NLD အစိုးရကိုကူညီပံ့ပိုးစဉ်ဒီမိုကရေစီမြင့်တင်ရေးတိုင်းရင်းသားတွေနဲ့ပြည်내ရင်ကြားစီရေးတွေမှာအားပေးသင့်တယ်လို့တစ်ချိန်တည်းမှာမြန်မာတပ်မတော်ကိုလည်းနိုင်ငံကြီးကနေပြီးတော့ဝေဝေးနေအောင်တွန်းအားပေးဖို့အရေးကြီးကြောင်းလည်းဆောင်းပါးကဖော်ပြပါတယ်ဒီဇင်ဘာလ4ရက်ဘန်ကောက်ပို့သတင်းစာမှာတော့ထိုင်းစီးပွားရေးလုပ်ငန်းကြီးတွေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမယ်အကြောင်းဆောင်းပါးတစ်ခုဖော်ပြပါတယ်ထိုင်းနိုင်ငံရဲ့အဓိကကုမ္ပဏီကြီးတွေဖြစ်တဲ့ B Grand Group Amada Corporation PTT နဲ့ Global Power Synergy လုပ်ငန်းကြီးတွေဟာအိန္ဒိယချင်းမြန်မာနိုင်ငံအတွင်းမှာမိုင်900ပတ်တဲ့အခြေရှိတဲ့စီးပွားရေးဇုံတစ်ခုတည်ဆောက်ဖို့သဘောတူညီခဲ့ကြပါတယ်ဒီအတွက်နောက်လည်မှုစာချုပ်လွှာတရက်ကိုလာမယ့်နှစ်စပိုင်းမှာလက်မှတ်ရေးထိုးချက်ပဲရှိပါတယ်အဲ့ဒီစီးပွားရေးဇုံတွင်လျှက်စစ်တပ်အပိစက်ယုံတယုံတည်ဆောက်မှာဖြစ်ပြီးပူရှန်နဲ့တအားကိုမြန်မာအစိုးရထံရောက်ချမယ်လို့လည်းဆိုပါတယ် B Grand Company ဟာထိုင်းလာအိုဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလျှက်စစ်တပ်အပိလုပ်ငန်းကိုဆောင်ရွက်နေပြီးလေယာဉ်နဲ့ရေအားလျှက်စစ်လည်းထုတ်လို့ရောင်းချနေတာဖြစ်ကြောင်းသတင်းမှာဖော်ပြပါတယ်ခင်ဗျာ